င်္ဂလာပါ RFPP တက်များခင်ဗျာအခုပထမဆုံးမြန်မာနိုင်ငံကတော်လှန်ရေးတပ်ဖွဲ့တွေအောင်မွေးခံမှုလမ်းကြောင်းဆိုတဲ့ခေါင်းစဉ်နဲ့အေရှားတိုင်းသတင်းမှာဖော်ပြခဲ့တဲ့ထိုင်းအခြေစိုက်မြန်မာအရေးစစ်ရေးကျွမ်းကျင်သူအန်တိုနီဒေးဗစ်ရဲ့စစ်ရေးသုံးသပ်ချက်ဆောင်းပါးကိုတင်ပြပါမယ်ခုချိန်မှာမြန်မာနိုင်ငံမြောက်ပိုင်းမြစ်ကြီးနားဗမော်ကနေအရှိတ်လာရှိုးအနောက်ဘက်စစ်တွေထိစစ်ရေးတိုက်ခိုက်မှုတွေကနေပေါ်ထွက်လာတဲ့လာယာတစ်ခုကတော့မြန်မာစစ်တပ်ဟာတိုင်းရင်းသားဒေသတွေကနေတစားတဲ့တစားချုပ်ခွာပြီးလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့လက်နက်ခဲယမ်းတွေအမြောက်များနဲ့အကာအကွယ်ယူထားတဲ့မြို့ကြီးတွေမှာခံစစ်အဖြစ်ဝင်ရောက်အကာအကွယ်ယူလာနေတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ် 2029 စစ်စင်ရေးပြီးခဲ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်မရှုမလားအရှုံးနဲ့ရင်ဆိုင်နေခဲ့ရတဲ့စစ်ကောင်စီဟာခုချိန်မှာဖြူကောင်လိုစစ်ရေးဗျူဟာကိုကျင့်သုံးနေတာဖြစ်တယ်လို့စစ်ရေးသုံးသပ်သူအန်တိုနီဒေးဗစ်ကဆိုပါတယ်ဖြူကောင်တွေဟာအန်ရဲကြုံလာရင်တကိုယ်လုံးစူးတောင်နေအပြည့်ရှိတဲ့ကိုယ်ခန္ဓာကိုကိုအကာအကွယ်ယူပုံအောင်ပြီးရန်သူထွက်သွားတဲ့အထိစောင့်ဆိုင်နေတဲ့တာကိုနှိုင်းယှဉ်ပြီးသူကပြောထားတာဖြစ်ပါတယ်အခုလိုမြို့ကြီးတွေမှာခြေကုပ်ယူပြီးတော့တောင်းခံထားမဲ့စစ်ကောင်စီရဲ့ဗျူဟာမှာအားတာချက်၃ခုရှိပါတယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ပါတယ်။တစ်ခုကတော့တော်လန်ရေးတပ်ဖွဲ့တွေဟာမြန်မာနိုင်ငံအလဲပိုင်းကမြို့ကြီးတွေကိုထိုးစစ်ဆင်တိုက်ခိုက်နိုင်မှုဆိုရင်မြို့ပတ်ပတ်လည်မှာရှိနေတဲ့မြေပြန့်လွင်ပြင်နဲ့စပားကင်းတွေကိုအရင်ဆုံးဖျက်ဆီးလာရပါမယ်။စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုအားတာချက်နဲ့အသာစီးယူနိုင်ထားတဲ့အတွက်မြို့ကြီးတွေကိုသိမ်းယူနိုင်တဲ့အထိထိုးစစ်ဆင်လာဖို့ခက်ခဲပါလိမ့်မယ်လို့သူကဆိုပါတယ်။နောက်တစ်ဆက်ကတော့မြို့ကြီးတွေကိုထိမ့်ချုပ်ထားနိုင်ရင်လာမယ့်နှစ်မှာလှုပ်ဖို့ရည်မှန်းထားတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲအမှန်တကယ်ဖြစ်မြောက်ဖို့ဖြစ်နိုင်ခြင်းရှိနေသေးတယ်လို့ဆိုပါတယ်စစ်ကောင်စီအတွက်တော့သူတို့ပြောထားတဲ့အတိုင်းရွေးကောက်ပွဲလုပ်ပြီးအ мян ဆုံးအာဏာလွှဲလိုက်တာဟာအခုကြုံနေရတဲ့မဆုံးနိုင်တဲ့ပြိပခအကြက်တဲတွေကနေတခုတည်းသောထွက်ပေါက်ဖြစ်ပါတယ်ဒါအပြင်စစ်ကောင်စီဟာမြို့ကြီးတွေကိုထိမ့်ချုပ်ထားနိုင်မယ်ဆိုရင်တန်တမာရေးအရာလည်းအကာအကွယ်ရနိုင်တယ်လို့ဆိုပါတယ်အားနည်းချက်တွေရှိနေပေမဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲအပြီးမှာတက်လာမဲ့အရက်သားတပိုင်းအစိုးရတဲ့ဟာစစ်ကောင်ဆောင်တွေလုံးဝကြဆုံးမဲ့အခြေအနေကိုရွှေ့ဆိုင်းပေးထားနိုင်ပါတယ်။အဆုံးသတ်တိုက်ပွဲတွေရောက်မလာခင်မှာနိုင်ငံတကာရဲ့စိတ်ဆက်ညှိနှိုင်းမှုနဲ့ငြိမ်းချမ်းရေးရသွားအောင်လုပ်နိုင်မယ်ဆိုရင်မြန်မာစစ်ကောင်ဆောင်တွေဟာအဆိုးဆုံးအခြေအနေကနေရှောင်လွှဲနိုင်မှာဖြစ်ပါတယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးအိန္ဒိယအစိုးရရဲ့အရှိအာရှဒေသကိုအားပြုမဲ့ရည်မှန်းချက်ဟာမြန်မာနိုင်ငံကိုကျော်ဖြတ်နိုင်မှာဖြစ်မယ်ဆိုတဲ့ Lowy Institute ရဲ့ဆောင်းပါးကိုတင်ပြပါမယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့တတိယတက်တက်မှာအရှိအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးကိုအားပြုမဲ့အရှိမျော်မူဝါဒ policy ကိုအားပေးထောက်ခံတဲ့ဝန်ကြီးတဦးကိုပြည်ပရေးရာဝန်ကြီးဌာနရဲ့ဒုဝန်ကြီးဖြစ်ပြန်လည်ခန့်အပ်ခဲ့တာဟာအိန္ဒိယအစိုးရရဲ့လာယာကိုညွှန်ပြနေပါတယ်။ဒါပေမဲ့လည်းအရှိအာရှနဲ့အရှိတောင်အာရှနိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်ဆံမဲ့အိန္ဒိယရဲ့မူဝါဒမှာအားနည်းချက်တစ်ခုလည်းရှိနေပါတယ်။ဒါကတော့စစ်ရေးပြိပခါတွေနဲ့ပြည့်နှက်နေတဲ့မြန်မာနိုင်ငံကိုဘယ်လိုပုံစံနဲ့ထိတွေ့ဆက်ဆံမလဲဆိုတာပဲဖြစ်ပါတယ်။ခုချိန်မှာအိန္ဒိယချင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုဖျက်ဆီးသွားမဲ့စီမံကိန်းတွေဆက်လုပ်နိုင်အောင်လို့အာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တည်းမကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါဆက်ဆံရေးတိုးချဲ့လာကြတွေ့ရပါတယ်။2020ပြည်နှစ်ကဆိုရင်တရုတ်နိုင်ငံပိုင်နိုရင်ကိုကုမ္ပဏီဟာကြောက်ဖြူရေနက်စစ်ကမ်းစီမံကိန်းကိုမထိခိုက်အဖို့အတွက်ရခိုင်တပ်တော် A နဲ့ညှိနှိုင်းခဲ့တယ်လို့သတင်းတွေပေါ်ထွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့လည်းအလားတူနီးဖြူဟာကိုအတူယူပြီးတော့အရှေ့မြောက်ပြည်နယ်တွေအတွက်အရေးကြီးတဲ့ကလတန်စီမံကိန်းရှေ့ဆက်နိုင်အောင်လို့ရခိုင်တပ်တော် A နဲ့ထိတွေ့ဆက်ဆံမှုစဉ်းစားသင့်ပါတယ်လို့ဆောင်းမရှင်ကတိုက်တွန်းထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။